မဲဆန္ဒရှင်အမြောက်အများကိုစော်ကားရာရောက်တဲ့ရိုင်းဆိုင်တဲ့အပြောအဆိုတွေကိုမကြာခဏပြောတဲ့ Republican သမ္မတလောင်း Donald Trump အတွက်သူ့အနေနဲ့ကာကွယ်ပြောတော့မှာမဟုတ်ဘူးလို့ American Outlet တော့ဥက္ကဋ္ဌ Paul Ryan ကသူ့ရဲ့ Republican လွှတ်တော်အမတ်တွေကိုဖုန်းပေါ်ကစီဝေးပြောကြားခဲ့ပါတယ်။ထင်ပေါ်ကြော်ကြားသူဖြစ်တဲ့အတွက်သူ့အနေနဲ့အမျိုးသမီးတွေကိုကိုထိလက်ရောက်အခွင့်အရေးယူလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီး2005ခုနှစ်တုန်းက Donald Trump ပြောကြားခဲ့တဲ့ဗီဒီယိုမကြာခင်ကပဲထွက်ပေါ်လာခဲ့တာပါဒီပေါ်မှာလည်းသူ့အနေနဲ့ခုခံကာကွယ်တော့မှာမဟုတ်ပဲရွေးကောက်ပွဲကျင်းပမဲ့ November 6ရက်နေ့မတိုင်ခင်အောက်လွှတ်တော်မှာ Republican Party အမတ်အများစုအသာရထားတဲ့အနေအထားကိုဆက်ပြီးတော့ထိန်းထားနိုင်ဖို့အတွက်တခြား Republican ကိုယ်စားလှယ်တွေအတွက်ကိုပဲမဲဆွဲစည်းရုံးမှုတွေလှုပ်သွားတော့မယ်လို့ Mr. Ryan ကပြောပါတယ်လက်ရှိ American အထက်လွှတ်တော်ရောအောက်လွှတ်တော်မှာပါ Republican တွေကအမတ်နေရာအများစုရရှိထားတာဖြစ်ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်အနေနဲ့ထရမ့်အပေါ်ထောက်ခံမှုကိုရုတ်သိမ်းတာမဟုတ်ပေမဲ့သူ့အတွက်မဲဆွယ်စည်းရုံးပေးတော့မှာမဟုတ်ဘူးလို့ဖုန်းပေါ်ကနေစီဝေးပွဲမှာပါဝင်သူတယောက်ကပြောပါရယ်အောက်လွှတ်တော်ကိုယ်စားလှယ်အနေနဲ့လည်းကို့မဲဆန္ဒအတွက်ဒီအကောင်းဆုံးဖြစ်နိုင်မှာကိုလှုပ်ပေးကြဖို့အတွက်အောက်လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းခဲ့ပါရယ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ဟီလာရီကလင်တန်အနိုင်ရလိမ့်မယ်လို့မပြောယုံတမဲရီပပ်လီကန်ပါတီရဲ့ဒီထိတ်တန့်လွှတ်တော်ခေါင်းဆောင်ကပြောခဲ့တယ်လို့လူမှုသဘောထားစစ်တမ်းတွေမှာလည်းကလင်တန်ကပြက်ပြက်တသားအနိုင်ရလောက်တဲ့အထိထောက်ခံမှုတွေတိုးလာတဲ့အတွက်ရီပပ်လီကန်သမ္မတလောင်းဒေါ်နယ်ထရမ့်အတွက်နိုင်ငံရေးအရာအထိနာကျအခြေအနေနဲ့ရင်ဆိုင်နေရပါတယ်ရှင်